မတ်လရှိရနေဟာဆိုရင်အသာအယောင်လူမျိုးဘာသာစကားလူမှုစီးပွားနောက်ခံမခွဲခြားဘဲနဲ့အမျိုးသမီးအားလုံးရဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုတဲ့နိုင်ငံတကာအမျိုးသမီးများနေဖြစ်ပါတယ်။မြောက်အမေရိကတိုက်နဲ့ဥရောပသလွားက20ရာစုနောက်ပိုင်းအလုတ္တမလှုပ်ရှားမှုတွေကနေဒီကနေ့ထွက်ပေါ်လာတာပါ VOA Plugin အစီအစဉ်မှာ Greta Van Susteren မေးမြန်းထားတာကိုအခြေခံပြီးတော့ VOA ရဲ့ Steve Resridge ကအမျိုးသမီးများလိမ့်မိုင်းဆိုင်ရာစောကခံရမှုအခြေအနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာအမျိုးသမီးနေ့အစီအစဉ်ဖြစ်တဲ့ရင်ရေးသားထားပါတယ်။ကိုသားညိုကပြောပြမှာပါရှင်
။အမျိုးသမီးတွေကိုလိမ့်မိုင်းဆိုင်ရာထိပါစောကမှုကိုဖော်ထုတ်ဆန့်ကျင်တဲ့ #MeToo နဲ့ #NoMoo ဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုတွေဟာနိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကလှုပ်ရှားမှုတွေဖြစ်လာပါတယ်။VOA Plugin season မှာ Greta Van Susteren ကဒီ Outlet of Matt Susan Brooks ကိုမေးမြန်းထားတဲ့နေရာမှာလိမ့်ပန်းဆိုင်ရာထိပါဆော်ကားမှုတွေကိုကင်တွေ့ရမှာ American Public ကဏ္ဍပိုင်းဟာဆူရတက်ကိုဥစွာဆောင်းနှံခဲ့တာလို့ဆိုပါတယ
် Congress certainly and as the chair of the House Ethics Committee as you know
ကျူဝဆိုင်ရာ Committee ဥက္ကဋ္ဌဦးအနေနဲ့ပြောရမယ်ဆိုရင်လွှတ်တော်အနေနဲ့လေဒီကိစ္စကိုတည်တည်ချာချာကင်တွဲနေတာပါလိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုတွေကိုလူတွေထုတ်ပြောလာကြဖို့လွှတ်တော်တွေကအမျိုးသားအမျိုးသမီးတွေဥဆောင်ပြီးတော့ပါတီကြီးမျက်စလုံးကကြိုးပမ်းနိုင်ခဲ့တဲ့အပေါ်မှာပါဝင်နိုင်တာကိုလည်းအင်မတန်ဂုဏ်ယူဝင့်မြောက်မိပါတယ်
။အမေရိကန်ပြောင်စုတလွားမှာတော်လေးပြန့်နှံ့ခဲ့တဲ့လူမှုကွန်ရက်ပေါ်ကဒီအမျိုးသမီးလှုပ်ရှားမှုတွေဟာပါကစ္စတန်လိုမျိုးနေရာတွေထိပါကြီးရဲ့ရိုက်ခဲ့တယ်လို့ VOA Pakistan Bureau ရုံးရဲ့အကြီးအကဲ Asia Tamzim ကပြောပါတယ်
။ So when the Me Too movement started in US You saw the repercussions of that.
America မှာစတင်ခဲ့တဲ့ Me Too လှုပ်ရှားမှုတွေဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်မြို့ပေါ်တွေမှာတောင်ကြရထခဲ့ပါတယ်။ပါကစ္စတန်ကမြို့သမီးတွေဟာ Me Too ဆိုပြီးတော့ကိုယ့်ဖြစ်စဉ်တွေကိုရေးတင်ကျမတို့လည်းအလားတူခံစားရပါတယ်ဆိုပြီးတော့ Hollywood ကလှုပ်ရှားမှုတွေနဲ့ပါဆက်ဆက်လာနေပါတယ်
။လူမှုကွန်ရက်ဆိုလို့ရှိရင်မြို့သမီးအခွင့်အရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့နေရာတစ်ခုဖြစ်လာတယ်လို့လည်း Partners Global အဖွဲ့ကCamisa camera ကပြောပါတယ
် Well, I see more and more cases of domestic violence which are advertised sort of on Facebook or Twitter. And so women
Facebook to Twitter တို့ပေါ်မှာအိမ်တွင်းအနိုင်ကျင့်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေရေးတင်တာပို့ပြီးတော့တွေ့လာရပါတယ်။ဒါကြောင့်အမျိုးသမီးတွေအနေနဲ့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုဖြင့်တခြားအမျိုးသမီးတွေသူတို့အိမ်တွေမှာကြုံရတာတွေကိုပို့ပြီးတော့သတိပြုမိလာကြပါတယ်။သူတို့ချင်းချင်းစကားပြောဆိုကြပြီးတော့တယောက်နဲ့တယောက်အကြံပေးလမ်းညွှန်ကြတယ်ဒီခြေအနေတွေကိုဘယ်လိုရင်ဆိုင်မလဲဆိုတာကိုတယောက်နဲ့တယောက်တိုင်ပင်ပြောဆိုလာကြတယ်
။1995ခုနှစ်မှာတော့သမ္မတကတော်ဖြစ်တဲ့ Hillary Clinton ဟာတရုတ်နိုင်ငံဘီဂျင်းမှာလုပ်တဲ့အမျိုးသမီးရေးကုလသမဂ္ဂညီလာခံမှာအမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အထင်ကြီးဆောင်ရွက်မှုတွေရှိခဲ့ပါတယ
်။ If there is one message that echoes forth from this conference
ဒီညီလာခံကြီးကပြောလိုက်တဲ့သတင်းစကားကတော့လူခွင့်ရေးဆိုတာအမျိုးသမီးအခွင့်အရေးပါပဲ။အမျိုးသမီးအခွင့်အရေးဆိုတာဟာလည်းတကယ်တော့လူခွင့်ရေးပါပဲ။
ဒါပေမဲ့လည်းဒီညီလာခံကြီးလောက်တာဆယ်စုနှစ်နှစ်ခုရှိလာပြီမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့အမျိုးသမီးအခွင့်အရေးမှာစင်ခေါ်ချက်တွေရင်ဆိုင်နေရတော့မှာပဲအမေရိကန်လိုနိုင်ငံမှာတော့အမျိုးသမီးတွေနိုင်ငံရေးထဲမှာပိုပါလာဖို့လိုနေသေးတယ်လို့ Outlet of Matt Susan Brooks ကပြောသွားပါတယ်
And we need more women to run for office. That's something that the US has actually fallen behind on.
ဆောင်လုပ်ကိုင်းမျိုးသမီးတွေပိုပြီးလိုအပ်နေတာလေတခြားတိုင်းပြည်တွေနဲ့ရှင်ရင်အမေရိကန်ကနောက်မှကျန်နေတာပေါ့American ပြည်တော်စုတဲ့တခြားတိုင်းပြည်တွေမှာဆိုရင်လွှတ်တော်တွေထဲမှာအမျိုးသမီးတွေပို့ပြီးပါနေကြပြီလေဒါကြောင့်မလို့အစိုးရဌာနအစဉ်အဆက်မှာလည်းအမျိုးသမီးတွေပို့ပြီးပါဝင်ဦးဆောင်လာဖို့လိုလားပါတယ်ရှင
်ညီငယ်လုပ်ငန်းစဉ်တွေမှာတော့အမျိုးသမီးတွေပါဝင်မှုဟာပို့ပြီးတော့အောင်မြင်နိုင်ခြေရှိတယ်လို့ Camisa Camera ကပြောပါတယ်
There are some empirical studies that show that when women are involved in peace processes then peace is
ညီငယ်လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်ညီငယ်ရေးဟာပို့ပြီးတော့ခိုင်မာတည်တတ်တယ်လိင်ကျန်းဖတ်မှုမျိုးကိစ္စတွေလည်းပျောက်ကွယ်ကုန်တယ်လို့လက်တွေ့လေ့လာချက်တချို့မှတွေ့ရပါတယ်
။ကာမရာလူမျိုးသူတည်တွေကတော့လိုင်ဘီးရီးယားနိုင်ငံကိုဥပမာထားပြီးတော့နိုင်ငံရေးထဲမှာအမျိုးသမီးတွေပါဝင်မှုဟာပိုပြီးတော့နိုင်ငံရေးအပြောင်းလဲတွေကိုဖြစ်စေတယ်လို့လည်းသုံးသပ်ထားကြပါတယ်ခင်ဗျာ။